ကရင်ပြည်နယ်ဖအံမြို့တထုံခရိုင်တွင်းကစစ်ကောင်စီရဲ့ဝဘိုးလုံးလမ်းဆောင်ရဲကိတ်ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မဟာတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဧပြီလ19ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU တပ်မှတထုံခရိုင်တွင်းမှဖလူစောစုံမြင့်ကအခုလိုပြောပြပါတယ
်ထထုံခရိုင်ရဲ့ဒီဖအံမြို့နယ်ဘက်မှာခမဒီကကမမောင်းလမ်းဆောင်ကျွန်တော်ကြံကုန်ရံကုန်ဖန်လမ်းဆောင်ကျွန်တော်တို့မနေ့ရှင်းနိုင်မှာဟိုမှာကျွန်တော်တို့ရှင်းရလီနဲ့ဘောစားဖက်တွေဟိုမှာတောင်းဝင်ကြည့်တာဟုတ်တယ်အဲဒီမှာဆဲကျွန်တော်တို့ကတော့ဘူတော်ရဲတာကျွန်တော်တို့က6ရောက်ကြတယ်ကျွန်တော်တို့ဖြူချတာကနာအကောလာကနာငါးလက်ရတယ်တက်ခွဲချစ်ပြီးကျွန်တော်တို့ဘုနာရှင်နာတော်ပြီးစစ်ကောင်စီဖွဲ့တော်ကလာပြီးတော့ကနေရန်တမ်းပြစ်ကတယ်ဒီလိုချင်းလမ်းတွေပိတ်ထားတယ
်ဘဘိုးတော်ရဲကိတ်ကိုတော့နေပြည်တော်ကရင်မျိုးသားလွတ်မြောက်ရေးတပ်တမဟာပြင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကကားနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုတွေဖြစ်ပြီးအဲ့ဒီဂိတ်အနီးမှာမိုင်းကွဲတာတွေထပ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်အဲ့ဒီဘဘိုးတော်ရဲကိတ်စခန်းကတော့စစ်သားတွေနဲ့ရဲတွေကတောင့်ပြက်ပြီးဒေသခံတွေသွားလာတဲ့အခါမှာစစ်စင်းမင်းမျက်နှာတွေလှုပ်တယ်လို့ဆိုပါတယ်။ KNU တပ်မှတင်းကျုပ်ရနေနေဒီမှာ AP လတွင်မှာတိုက်ပွဲ၅ချိန်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့ AP လ၁၈ရက်နဲ့၁၉ရက်နေ့ဒီမှာဒေသခံတွေရဲ့ရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းသူတို့စောစောမြင်ကပြောပါတယ်
။စစ်သားတော်မှာကျတော့ဒီလူတို့တွေအကြီးကျယ်ပြီးတော့ဖြစ်ရှိနေကြီးတယ်။အဲဒီချိုးတယ်။ဒီရပြီးဒီကတော့ဒီလိုလို့ပေါ့ဒီခင်မျိုးကနေပြီးတော့ဒီလိုစနတာဖြစ်မှဆိုလို့ရှိရင်ဒီအရင်မျိုးစုံတွေတော့ဟဲ့လားဒီလိုတို့ကြောက်နေတယ်နော်။ဟုတ်ကဲ့ဒီမျိုးကလည်းဒီလိုလည်းကြီးနေဖြစ်တယ်ဒီကျွန်တော်တို့ကမစီအမှုကြီးနေကမစီအနည်းရလည်းလည်းဒီလိုဖြစ်နေကြတယ်ကြားတာပေါ့နော်ကျွန်တော်တို့ကတော့မြင်နေကြတာဒီလိုလည်းတော့ဖြစ်တယ်
ကရင်ပြည်နယ်ဖန်အမျိုးအတွင်းကစစ်ကောင်စီရဲ့ဝဘိုးတော်ရဲကိတ်စစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။မွန်ပြည်နယ်စိုက်ထုံမြို့နယ်ကစိုက်ထုံမြို့အရှေ့ဘက်10မိုင်လောက်အကွာဝေးလောက်မှာရှိတဲ့မုပလင်ကြီးရွာအုပ်စုမုပလင်လမ်းဆောင်မှာမတ်လ31ရက်နေ့မနေ့ပိုင်းကလည်းကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မှတင်းတဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကမုပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့တာလည်းရှိခဲ့ပါတယ်။မလ29ရက်နေ့ကလည်းတထုံဘီးလင်းလမ်းမှာရွှေရောင်ပြကြီးရွာနီးမှာတော့စစ်ကောင်စီနဲ့ KNU နှစ်ဖက်တိုက်ပွဲဖြစ်တဲ့အတွက်လမ်းမတစ်လျှောက်ကြီးသွားပြည်သူများကိုစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်အသက်မကြီးသေးတဲ့တထုံမျိုးကကလေးနှစ်ဦးသေဆုံးခဲ့တာလည်းဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်ဖအံ၊ကျိုင်းစိတ်ကြီး၊ကော့ကလေးနဲ့မွန်ပြည်နယ်စိုက်ထုံတိမ်စရက်ဘီးလင်းမုတ်ကလင်ကြီးရွာရဲ့ဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်တွေဟာမကြာခဏတိုက်ပွဲတွေရှိနေတယ်လို့လည်း KNU ကထုတ်ပြန်ထားပါရဲ့ရှင်။